ယူကရိန်းနိုင်ငံအရှေ့ပိုင်းမလေးရှားလေရင်ပစ်ချခံရတဲ့နေရာအနီးမှာဖြစ်ပွားနေတဲ့တိုက်ပွဲတွေကအလင်းပြတ်တွေကိုစုံစမ်းစစ်ဆေးနေကြတဲ့နိုင်ငံတကာစုံစမ်းစစ်ဆေးမှုတွေအတွက်အန္တရာယ်များလွန်လာကြောင်းအဲ့ဒီလူတွေပြန်လာကြဖို့ Dutch ဝန်ကြီးချုပ် Mark Rutte ကပြန်လည်ခေါ်ယူလိုက်ပါတယ် Mr. Rutte က The Hague မြို့မှာဗိုလ်ထုနေကအဲ့ဒီလူပြောကြားလိုက်တာဖြစ်ပြီးလင်းရင်ပြတ်ကြတဲ့နေရာမှာကြံနေသေးတဲ့အလောင်းတွေကိုဆက်လက်ရှာဖွေမဲ့အစီအစဉ်ကိုဘယ်တော့ပြန်ဆမယ်ဆိုတဲ့အချိန်စရာကိုတော့ထည့်သွင်းပြောဆိုသွားခဲ့ခြင်းမရှိပါဘူးယူကရိန်းနိုင်ငံမှာတည်တဲ့ပုံမူတည်ငြိမ်မှုရှိလာမှသာရှာဖွေရေးလုပ်ငန်းတွေကိုဆက်လက်ပြုလုပ်မယ်လို့ပဲပြောကြားခဲ့ပါတယ်။ယူကရိန်းနိုင်ငံအရှေ့ပိုင်းတပုန်တွေထိန်းချုပ်ထားတဲ့ Donetsk မြို့အနီးမှာမလေးရှားလေကြောင်းလိုင်းပိုင်ခီးတရင်လေရင်အမတ် MH17 ဟာခီးတဲ့298ယောက်နဲ့ဒူဇူလိုင်လ18ရက်နေ့ကပစ်ချခံရတာဖြစ်ပါတယ်။နယ်သာလန်နိုင်ငံမြို့အော်ရောအမ်စတာဒန်ကနေကွာလာလမ်ပူမြို့ကိုပြန်တန်းနေတဲ့အဲ့ဒီလေရင်ပေါ်ပါသွားတဲ့ခီးစဲအများစုဟာ Dutch လူမျိုးတွေဖြစ်ပါတယ်။လေမောပါသွားသူအားလုံးသိဆုံးသွားကြတာဖြစ်ပါတယ်အခုချိန်ထိပြန်လဲတွေ့ရှိပြီးဖြစ်တဲ့228လောင်းကိုတော့နယ်သာလန်နိုင်ငံကိုပြန်တည်သွားပြီးဖြစ်ပါတယ်ဒီတော့တွင်ယူကရိန်းတပ်ဖွဲ့တွေနဲ့ရုရှားလိုလာတဲ့ခွဲထွေးသမားတွေအကြားပုတ်ထုနေကရုရှားနယ်စပ်အနီးမှာတိုက်ပွဲတွေအပြင်းထန်ဖြစ်ပွားခဲ့ပြီးညဉ့်ညံ့ရေးထိမ့်သိမ်းဆောင်ရှောက်ဖို့ဆိုတဲ့ခေါင်းစဉ်နဲ့ရုရှားတပ်ဖွဲ့တွေပါဝင်ရောက်တိုက်ခိုက်နိုင်ကောင်းတိုက်ခိုက်နိုင်တယ်လို့နေတိုးအုပ်ဖွဲ့ကသတိပေးချက်ထုတ်ပြန်ထားပါတယ်